ကိုရိုနာဗိုင်းရပること်စ်ရှိမရှိရှာဖွေနိုင်မဲ့ယောဂဆန်သက်ပစ္စည်းနောက်ထပ်အစုံ9000ကိုကုလသမဂ္ဂကနေမြန်မာနိုင်ငံကိုထောက်ပံ့ကူညီသွားဖို့ရှိနေပါတယ်။မြန်မာနိုင်ငံရဲ့ယောဂကာကွယ်ထိန်းချုပ်ရေးအတွက်နိုင်ငံတကာရဲ့ကူညီဆောင်ရွက်မှုတွေနဲ့ပတ်သက်လို့တင်ဆက်ပေးပါမယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကနေ COVID-19 ဖြစ်ပွားနေတဲ့နိုင်ငံတွေမှာယောဂပိုးမြန်မြန်ဆန်ဆန်စစ်ဆေးအတည်ပြုနိုင်ရင်ကုသမှုဘိုင်းကိုပိုထျောက်အောင်ဆောင်ရွက်နိုင်တယ်လို့တိုက်တွန်းထားတာမို့မြန်မာနိုင်ငံမှာရှိနေတဲ့ကုလသမဂ္ဂယုံအနေနဲ့ COVID-19 ရောဂါရှိမရှိစမ်းသပ်စစ်ဆေးနိုင်မဲ့စမ်းသပ်ပစ္စည်း test kits အစုံ9000ကူညီသွားဖို့ကိုဆောင်ရွက်ခဲ့တာဖြစ်တယ်လို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂယုံပြန်ကြားရေးတာဝန်ခံဦးအေးဝင်းကပြောပါတယ
်အခုကတော့ဒီဟာတွေကိုထပ်ပြီးတော့ဟိုပို့လို့တုံးရှိပါသေးတယ်ဒီမှာဒါပေမဲ့အရင်တုန်းကဒီစစချင်းဖြစ်တယ်ဟုတ်တက်စကီဒီမှာဟိုရင်တို့အဲ့ဒီအချိန်မှာ3000လောက်ကတော့အရင်ဆုံးလှူထားတာတော့ရှိပါတယ်အရင်ဆုံးပြပူထားတာရှိပါတယ်စဖြစ်ကြရတဲ့ဒီကျမယူညီဌာနနဲ့ WHO ရဲ့ဒါအနိကသူတို့ပူးပေါင်းဆောင်ရွက်ခဲ့တာရှိတယ်နိ
ဒါဟာဒုတိယအချိန်မြောက်ကူညီဖို့လှုပ်ဆောင်တာဖြစ်ပြီးမကြသေးခင်ကလည်းကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO နဲ့မိတ်ဖက်အဖွဲ့အစည်းတွေဖြစ်တဲ့ UNOPS WFP UNHCR စတဲ့အဖွဲ့အစည်းတွေကနေစမ်းသပ်ပစ္စည်း test kit အစုံ3000လောက်ကိုအစပိုင်းကအကူအညီပေးခဲ့တာလည်းရှိပါတယ်။လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့ COVID-19 ရောဂါထိန်းချုပ်ရေးအတွက်တခြားနိုင်ငံတကာဘက်ကအကူအညီမှုတွေလည်းရှိနေပါသေးတယ်။အမေရိကန်အစိုးရဘက်ကဒီရောဂါတားဆီးနိုင်ဖို့အတွက်မြန်မာနိုင်ငံအတွက်ဒေါ်လာ1.8သန်းထပ်မံကူညီပေးမယ်လို့ပြီးခဲ့တဲ့မတ်လ19ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။လက်တလုံးမှာကျန်းမာရေးနဲ့အကစားဝန်ကြီးဌာနကိုနိုင်ငံတကာဘက်ကအကူအညီနေမှုပိုင်းနဲ့ပတ်သက်လို့ပြည်အောင်စုဝန်ကြီးရုံညွှန်ကြားရေးမှူးချုပ်ဒေါက်တာတာထွန်းကျော်ကအခုလိုပြောပြပါတယ်။
WHO ကတော့ပထမဆုံးနောက်တစ်ခုကဒီဓာတ်ခွဲပစ္စည်းတွေနဲ့ပတ်သက်လို့เนาะကျွန်တော်တို့ကိုပြီးတာတော့စင်ကာပူနိုင်ငံဖြစ်ပါတယ်တရုတ်ပြည်သူ့သမ္မတနိုင်ငံပါပြီးဂျပန်နိုင်ငံပါကြာဒါတရုတ်ပြည်သူ့သမ္မတနိုင်ငံတော့ဓာတ်ခွဲတင်မကဘူးဒီနေ့ဆိုရင်ကျွန်တော်တို့တရုတ်တန်ရုံမှာ protective materials တွေကျွန်တော်တို့လက်ခံပါတယ်เนาะဒါတွေလည်းသူတို့ထောက်ပံ့တာဆိုတဲ့အနေအထားလေးကျွန်တော်ပြောချင်တာပါเนาะနောက်တစ်ခုက global fund global fund ကနေပြီးတော့เนาะကျွန်တော်တို့လက်ရှိအနေအထားမှာဒေါ်လာ4သန်းဖြစ်ပါတယ်ခင်ဗျာဂါဗီလို့ခေါ်တဲ့ Vaccine Alliance ကလည်းအဲ့ဒီဂါဗီ Alliance ကဒေါ်လာ9သန်းဖြစ်ပါတယ်ခင်ဗျာဟို EDB အဖွဲ့အစည်းကเนาะဒါဘဏ်ကပေါ့เนาะနောက်တစ်ချက်ကဘာလဲဆိုတော့နိုင်ငံကျွန်တော်တို့9နိုင်ငံလောက်ပါပါတယ်အဲ့ဒီကနေပူးပေါင်းပြီးတော့ Access to Health Fund လို့နာမည်ပြောင်းပြီးတော့ကျွန်တော်တို့ကိုကူညီပေးနေတာရှိပါတယ်
ဒီပြင်မကြခင်မှာလေမြန်မာနိုင်ငံအတွက် COVID-19 ရောဂါထိန်းချုပ်ရေးအတွက်တရုတ်အစိုးရဘက်ကနေဆေးပညာရှင်အဖွဲ့တစ်ဖွဲ့လာရောက်ကူညီသွားဖို့လည်းရှိနေပါတယ်ဒီဆေးပညာရှင်အဖွဲ့မှာပညာရှင်12ဦးထိပါဝင်မယ်လို့သူကပြောပါတယ်ဧပြီလဇန်ပိုင်းမှာဒီလူတွေရောက်ရှိလာမယ်လို့မျှော်မှန်းထားပါတယ်ဒီပညာရှင်တွေဘက်ကတရက်မှာလူနာ200ကိုဓာတ်ခွဲစစ်ဆေးနိုင်မယ်ဓာတ်ခွဲကန်တစ်ခုလည်းပါဝင်လာဖို့ရှိတယ်လို့ဒေါက်တာသာထွန်းကျော်ကပြောပါတယ
်အဲ့တော့ဒီအဖွဲ့ကရန်ကုန်မှာ base လုပ်ပြီးတော့14ရက်နေဖို့အတွက်ကျွန်တော်တို့စီစဉ်ထားပါတယ်အဲ့ဒီတရုတ်ဓာတ်ခွဲပညာရှင်တွေနဲ့အတူပါလာတဲ့ SPC နဲ့ reagent များဟာ COVID-19 ရောဂါဟုတ်မဟုတ်ဆိုတဲ့တိုင်းတာကိုတနေ့ကိုလူအယောက်200အထိကျွန်တော်တို့စမ်းသပ်စစ်ဆေးပေးနိုင်တဲ့ SPC တွေလည်းပါလာပါဖြစ်ပါတယ်ဓာတ်ခွဲပညာရှင်တွေနဲ့ကျွန်တော်တို့အတွေ့အကြုံတွေဖလှယ်မယ်လိုအပ်တဲ့ training program တွေကျွန်တော်တို့လုပ်ကြမယ်
မြန်မာနိုင်ငံမှာယောဂပိုးကာကွယ်ထိန်းချုပ်ရေးအတွက်မရှိမဖြစ်အရေးကြီးလို့အပ်နေတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်ယောဂပိုးကာကွယ်ရေးဝတ်စုံ PPE ဝတ်စုံတွေကိုတော့နိုင်ငံတကာပုဂ္ဂလိကအဖွဲ့အစည်းတွေရောပြပရောက်မြန်မာတွေကပါစုဖွဲ့လှူဒန်းတာတွေရှိနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတရုတ်အစိုးရကမြန်မာနိုင်ငံကိုစမ်းသပ်ပစ္စည်း2000ကျော် PPE ဝတ်စုံအစုံ9000ယောဂကာကွယ်ရေး N95 နှာခေါင်းဆီး9000ခွဲစိတ်ခန်းနှာခေါင်းဆီးနှစ်သိန်းတို့ကိုလှူဒန်းခဲ့တာရှိပါတယ်။တရုတ်လုပ်ငန်းရှင်တဦးဖြစ်တဲ့ Jamal Foundation နဲ့ Alibaba Foundation တို့ကယောဂကာကွယ်ရေး N95 နှာခေါင်းဆီး3သိန်းစမ်းသပ်ပစ္စည်းအစုံ3000နီးပါးလှူဒန်းခဲ့တာလည်းရှိပါတယ်။ပြည်အောင်စုဝန်ကြီးဌာနအနေနဲ့တိုင်းနယ်ပြည်နယ်အလိုက်ပြည်သူ့ကျန်းမာရေးဌာနနဲ့ဆေးရုံတွေကိုယောဂပိုးကာကွယ်ရေးအခြေခံပစ္စည်းတွေဖြန့်ချီဝင်ဟပေးနေတယ်ဆိုပေမဲ့လည်းအောက်ခြေဆေးရုံတွေမြို့နယ်တွေမှာလိုအပ်ချက်တွေရှိနေတော့ပဲလို့သိရပါတယ်။ကျွန်မမေခါပါရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်။